င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်13653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်13533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆိုင်နေကန်တာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာချင်မရှိနေတဲ့ကသူချင်းနဲ့တမ်းများစွာပေးကဲဝေမြာပ
ါတတရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျိုးဝဲစားတော့ကြတဲ့အခါစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တော်တရှိများရှိဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာတဘာဝတရားများကိုလေ့စားခြင်းအကျိုးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။တော်တရှိများရှိအစာအိမ်ကိုဂရုတစိုက်စောင့်ရှောက်ခြင်းဟာအတွေးအမြင်တွေကိုကြည်လင်စေုံသာမကဘူး။စိတ်တကူကိုလည်းတိုးပွားစေပါတယ်။အစာချေချက်တဲ့အင်္ဂါတွေဟာလည်းပုံမှန်ထက်စောပြီးတော့ပျက်စီးခြင်းမှကာကွယ်ရာရောက်ပါတယ်။လူတို့ဟာတတိပညာရှိစွာနဲ့စားခြင်းလေ့လာခြင်းနဲ့အလုပ်လုပ်ခြင်းတွေအပြင်ဖျားသခင်ပေးတဲ့အသိဉာဏ်တွေကိုအလေးထားကြောင်းထင်ရှားစေကြပါတယ်လူတို့ဟာကျမ်းမာရှင်လန်းခြင်းနဲ့ပြည့်ဝစေကြဖို့ခန္ဓာကိုယ်ကိုအဲ့ဒီလိုအခြေအနေမျိုးဖြစ်အောင်ထိမ့်သိမ်းထားဖို့တာဝန်ကျနေကြပါပြီမိမိတို့ရဲ့အပြောအဆိုအကျင့်အကြံအပြင်ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာအလင်းတရားများကိုသူတစ်ပါးရှိမှထွန်းလင်းပြီးဖျားသခင်ပေးတဲ့ထိုအလင်းတရားကိုအလေးထားကြရမှာဖြစ်ပါတယ်။အစာကျူးခြင်းကြောင့်ခံစားရတဲ့ကိုယ်ခန္ဓာဝေဒနာတွေအများကြီးရှိပါတယ်။အစာကျူးခြင်းကြောင့်အစာအိမ်ကိုဘယ်လိုထိခိုက်စေနိုင်သလဲ။အစာကျူးခြင်းကြောင့်အင်အားတွေဆုတ်ယုတ်လာပါတယ်။အစာချေတဲ့အင်္ဂါတွေလည်းအားနည်းလာပြီးတော့ယောဂဗျာတွေတတိတဒံဝင်ရောက်လာပါတယ်။တကယ်လို့ကနဦးကလေးကယောဂရှိတဲ့သူတွေအစာကျူးလို့ရှိရင်သူတို့ရဲ့စွမ်းအားတွေဟာတစ်နှစ်တခြားယုတ်လျော့လာပါတော့တယ်။သူတို့ဟာမိမိတို့ရဲ့ဝမ်းပိုက်ထဲကိုထည့်လိုက်တဲ့အစာတွေခြေဖြတ်ဖို့မလိုလားအပ်တဲ့လှုပ်ဆောင်မှုတွေမှာခွန်အားတွေကိုအသုံးပြုနေကြပါတယ်။ချုပ်တီးခြင်းကိမဲ့မှုကြောင့်ခေါင်းကိုက်ခြင်းအစာမကြေခြင်းနဲ့လေထိုးလေအောင်ယောဂတွေကိုမကြာခဏခံစားရတတ်ကြပါတယ်။မနိုင်ဝန်တွေကိုဝမ်းပိုက်ထဲကိုထည့်မိခြင်းကြောင့်ရုပ်ပိုင်းဆိုင်ရာဖိစီးမှုတစ်ခုကိုခံစားလာရပါတယ်။ဥကောင်းဟာမကြည်မလင်ဖြစ်လာတဲ့ဝမ်းပိုက်ဟာလည်းမငြိမ်မသက်ဖြစ်လာပါတယ်။တခါတရံမှာဝမ်းပိုက်ဟာအာယုံခံစားမှုမရှိတော့ပါဘူး။အစာကျေချက်တဲ့အင်္ဂါတွေမှာလည်းခွန်အားတွေပျောက်ကွယ်သွားပါပြီ။လူခန္ဓာကိုယ်ဆက်ရန်တရားရဲ့အဲ့ဒီအခြေခံအုတ်မြစ်ဟာတဖြည်းဖြည်းရိမ့်ရိုင်လာပြီးတော့အသက်တာဟာလည်းမနစ်မြုပ်စရာဖြစ်လာပါတော့တယ်။တော်တရှိများရှိချိုးချံစွာစားတော့မယ်ဆိုရင်စင်စားချင့်ချိန်နိုင်တဲ့ခရိယံကင်းဆောင်တူပီပီတင်တို့ရဲ့အသက်တာနဲ့ကျမ်းမာရေးကိုရံပြုတ်မဲ့ဘယ်အရာကိုမှပ ပစတ်ထဲအဝေးမခံပဲအစာအိမ်တကားကိုကာကွယ်စောင့်ရှောက်ပေးရမှာဖြစ်တယ်။ကျမ်းမာခြင်းပြုပြပြောင်းလဲရေးဆိုင်ရာအလင်းတရားတွေကိုစောင့်ထိုင်လိုက်လျှောက်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့ဖျားသခင်မှတ်တော်မူပါတယ်။သွေးနှစ်ထည်ရောက်ခြင်းကိုအောင်နိုင်ကြရမှာဖြစ်တယ်။ကိုယ်ခန္ဓာအစိတ်အပိုင်းအသီးသီးကိုအသက်သွေးများကိုဖြန့်ပေးတဲ့သွေးကြောကြီးတွေဟာကိုယ်အင်္ဂါထဲမှာတည်ရှိနေပါတယ်။လူတို့ရဲ့အစာအိမ်ထဲမှာထည့်လိုက်တဲ့အစာတွေဟာအုံနောက်ကိုအပူချိန်တက်နေတဲ့မီးဘိုကြီးလိုပဲဖြစ်စေပါတယ်။ပို့ပြီးတော့ရွှော့ရွှော့ပေါ့ပေါ့စားရမှာဖြစ်တယ်။အစာအိမ်ကိုအလုတ်မများစေမဲ့ရိုးရိုးအစာတွေကိုစားရမယ်။လူတွေမှာရှိတဲ့မကောင်းတဲ့စိတ်ဆောတွေကိုဖုံးပြိုးမလာစေဖို့အလိုမလိုက်သင့်ပါဘူး။အုံနောက်ထဲမှာသွေးတွေပြစ်ကျပိတ်ဆို့နေခြင်းဟာဝိညာဉ်တကူတွေကိုအားနည်းစေုံသာမကဘူး။မကောင်းတဲ့ပင်ကိုစရိုက်ကိုလည်းအားကောင်းစေပါတယ်။အမှန်တကယ်စားသုံးသင့်တဲ့အစာကတော့ကိုယ်ခန္ဓာတိဆောက်မှုကိုအားပေးတဲ့အစာအစာတွေထက်အသက်မုန်တီးဟူသောဝိညာဉ်ရေးဆိုင်ရာအစာတွေကိုပိုးပြီးတော့များများစားသုံးသင့်ပါတယ်။သင်တို့စားတဲ့အစာအစာတွေဟာပိုးပြီးတော့ရိုးစင်းလေလေသင်တို့အတွက်ပိုကောင်းလေလေဖြစ်ပါတယ်။သောတာရှင်များရှင်ကောင်းတဲ့အစာတွေဖြစ်ပေမဲ့ချုပ်တီးမှုမရှိဘဲတရလွန်စားတော့ခြင်းဟာအပြစ်ဖြစ်ပါတယ်။အသားနဲ့ဆိုးရုပ်တဲ့အစာတွေကိုမစားရင်ပြီးရောကောင်းတဲ့အစာတွေကိုဂိတ်ဆုံးအောင်စားနိုင်ခွင့်ရှိတယ်လို့တချို့ကယူဆကြပါတယ်။အဲ့ဒီယူဆဟာအဲ့ဒီယူဆချက်ဟာမှားယွင်းမှုတစ်ခုသာဖြစ်ပါတယ်။ကျမချင်းပြုပြင်ပြောင်းလဲရေးသမားလို့ကိုကိုကိုဖွင့်ဟနေတဲ့သူများတော့မှအစာကျူးသူများဖြစ်နေကြပါတယ်။အစာကျေအောင်အကြီးအကျယ်လှုပ်ဆောင်ခြင်းဖြင့်အစာအိမ်အားနည်းလာတဲ့တိုင်အောင်အစာတွေကိုအစာအိမ်ထဲကိုမဆမပြဲထည့်နေကြတယ်။အဲ့ဒီအချိန်နဲ့မှာအုံနောက်အာယုံကြောတွေဟာအစာချေချက်မှုမှာပါဝင်ကူညီနေရတဲ့အတွက်အသည့်အာယုံတွေဟာလည်းထိုင်းမိုင်းလာပါတယ်။အာဟာရနဲ့ပြည့်ဝတဲ့အစာတွေဖြစ်ပေမဲ့လိုရာထက်ပိုပြီးတော့စားလာလို့ရှိရင်အုံနောက်အာယုံကြောတွေကိုထုံထိုင်းစေပြီးအုံနောက်ခွန်အားတွေကိုလည်းအားနည်းသွားစေပါတယ်။အစာကျူးခြင်းဟာအလုတ်ကျူးခြင်းထက်ပိုပြီးတော့ခန္ဓာကိုယ်ကျန်းမာရေးကိုထိခိုက်စေပါတယ်။စားတော့ချင်းမှာချုပ်တီးမှုကင်းမဲ့ချင်းဟာအလုတ်လုတ်တဲ့အခါမှာချုပ်တီးမှုကင်းမဲ့ချင်းထက်အသည့်ဝိညာဉ်ဆိုင်ရာခွန်အားတွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေပါတယ်။အစာချေချက်မှုဆိုင်ရာအင်္ဂါစိတ်ပိုင်းတွေကိုပုံမှန်အလုတ်များစေမဲ့အလွန်အကျွံများတဲ့အစာတွေကိုဝုံမလေးစေသင့်ပါဘူး။အစာချေချက်မှုစနစ်အရသွေးအဖြစ်ကိုကူပြောင်းပေးနိုင်မဲ့အစာအတိုင်းအစာထက်ပိုပြီးတော့များတဲ့အစာတွေဟာအဲ့ဒီဇန်တရားကိုပိတ်ဆို့မှုတွေကိုဖြစ်စေပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
သောတာရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာရှင်ရှင်ခွန်အာယူကြပါစို
့။ချစ်တော်သောတာရှင်တမမိတ်ဆွေပေါင်းမင်္ဂလာနေ့တည်လေးဖြစ်ပါစေ။ယခုလိုမင်္ဂလာရှိတဲ့ဖရာကောင်းကြီးပေးတဲ့နေ့ရက်တိုင်းပါတို့ရှင်။ကျွန်တော်အားလုံးကတကယ်ပဲဖရာရဲ့ကျေးဇူးတော်ကြီးမားလာပါတယ်။ဒါကြောင့်ကောင်းမြတ်တုံမှုတဲ့ဖရာရဲ့ကျေးဇူးတော်ကိုဒီနေ့ဒီမှာရှိတဲ့ချစ်တော်မိတ်ဆွေများအားလုံးကလုံးဝမချီးမွမ်းပဲမနေနိုင်လောက်အောင်ကျွန်တော်အားလုံးကစိတ်ရောကိုယ်ပါရှင်လန်းဝမ်းမြောက်စွာနဲ့ဖခင်ရဲ့ကိုယ်တော်နာမတော်ကိုချီးမွမ်းခြင်းအမှုပြုပြီးတော့ကျွန်တော်ရှေ့ဆက်ကြရအောင်ဒါကြောင့်ဒီနေ့ချစ်တော်မိတ်ဆွေတို့ကိုအဓိကပေးသွားခြင်းတဲ့သတင်းစကားကတော့ချီးမွမ်းခြင်းအမှုအမြဲပြုပါเนาะကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဖခင်သခင်ကဘလောက်ကောင်းမြတ်တယ်လဲကိုတော်ရဲ့ပို့ဆောင်ခဲ့တဲ့ကောင်းချီးမင်္ဂလာကျွန်တော်ဘုံမှာဘလောက်ပြည့်စုံတယ်လဲနာယီမိနစ်စက္ကန့်မပြတ်ဖဲနဲ့နေရာတိုင်းအချိန်တိုင်းမိနစ်တိုင်းနာယီတိုင်းစသည့်အားဖြင့်ကျွန်တော်တို့အားလုံးကိုဖရာသခင်ကဒေတန္တရမရွေးဘဲနဲ့ဖရာကပို့ဆောင်ခဲ့တဲ့ခါမှာအဲ့ဒီပို့ဆောင်ကောင်းချီးတွေကိုခံစားနေရတာဘာလို့လဲဒီနေ့ချက်တော်မိတ်ဆွေမိတ်ဆွေကိုယ်တိုင်ဖြစ်တယ်ကျွန်တော်ကိုယ်တိုင်ဖြစ်နေတဲ့ခါမှာအဲ့ဒီကိုယ်တိုင်ကခံစားနေရတဲ့ဒီကောင်းချီးတွေကိုဒီနေ့ကျွန်တော်အားလုံးကပြေဝဆုံးလင်းစွာရရှိခဲ့တယ်အဲ့ဒီရရှိခဲ့တဲ့ကောင်းချီးတွေကိုဒီနေ့လုံးဝချီးမွမ်းခြင်းအမှုကိုပြုပြီးတော့ကျွန်တော်ဖရာရဲ့ကိုရနာမတော်ကိုအားရပါရချီးမွမ်းကြရအောင်။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ချီးမွမ်းခြင်းအမှုအမြဲပြုပါ။သင်မိသားစုဖရာခေါင်းတော်ကိုချီးမွမ်းပါ။သင်ရဲ့တကူရေတခါရဖရာကိုရနာကိုချီးမွမ်းပါ။သင်ရဲ့အသင်းတော်ဖရာရဲ့ခေါင်းတော်ကိုချီးမွမ်းပါ။ ဒီနေ့ကျွန်တော်အားလုံးကမိသားစုပဲဖြစ်ဖြစ်တယောက်တည်းပဲဒီပဲဖြစ်ဖြစ်တငယ်ချင်းပေါင်းသင်းတွေပဲဖြစ်ဖြစ်ဒါပြမကပဲနဲ့ဗမလဲမိသားစုဒီအသင်းတော်မိသားစုပဲဖြစ်ဖြစ်ဘာလို့ကြရမလဲဖခင်ကဒီလောက်ကောင်းမြတ်စွာကောင်းမြတ်တဲ့သူယေရှုတွေကိုကျွန်တော်တို့နေ့စဉ်တိုင်းပြင်းနေတဲ့ခါမှာအဲ့ဒီသူယေရှုတွေကိုဘယ်သူခံစားရတယ်လဲကျွန်တော်တို့အသင်းတော်ခံစားရတယ်ကျွန်တော်တို့မိသားစုခံစားနေရတယ်ကျွန်တော်တယောက်တည်းတကူရီတခါရခံစားနေရတယ်ကျွန်တော်မိတ်ဆွေပေါင်းသင်းတွေခံစားနေရတယ်အဲ့ဒီခံစားရတဲ့ကောင်းချီးတွေအားလုံးကိုကျွန်တော်ကဘယ်လဲဖခင်ရှင်ဒီကပေးတဲ့ကောင်းချီးတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတို့ရှင်အဲ့ဒီဖခင်ရှင်ကိုပဲယနေ့ချီးမွမ်းခြင်းအမှုပြုပြီးတော့ဖခင်ကိုမွေ့လျော်ကြရအောင်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာလို့ရှင်နန်းနေရန်ဝတ်ညာဦးရန်ဝတ်လုံးဝမပြတ်ပါနဲ့ဖခင်ရဲ့ဂုဏ်တော်ချီးမွမ်းခြင်းဝိပုက္ခွယ်ခြင်းနေမှာလည်းပဲလုံးဝမပြတ်ဘဲနဲ့ဘာလို့ကြမလဲဗိမာန်တော်မှာသွားပြီးတော့ကျွန်တော်ဖခင်နဲ့တူချိန်ဝတ်ကြမယ်ဖခင်ကိုကျွန်တော်ဆုတောင်းကြမယ်ဖခင်ကိုဂုဏ်တော်ကိုချီးမွမ်းကြမယ်အတူတကွနော်တယောက်တည်းမှလည်းရှိတဲ့ခါမှလည်းပဲချီးမွမ်းလိုက်ပါသိမိသားစုလည်းပဲနန်းနေရန်ညာဦးရန်စသည့်အပြင်မပြတ်ကျွန်တော်ဘာလို့ရမလဲဖခင်ကိုချီးမွမ်းပါဒီနေ့ကျွန်တော်ရဲ့အသက်တာကားလို့ရှင်ဤကဲ့သို့နှစ်သက်မှာကျွန်တော်ဘာလို့ကြမလဲဖခင်ကိုကျွန်တော်တို့မိသားစုမှာဖိတ်ခေါ်ပါကျွန်တော်တို့မိသားစုမှာအမျက်ဖိတ်ခေါ်ပါအမျက်ဖိတ်ခေါ်ရင်အမျက်လာမှန်ကဘာတူလဲဖခင်ပဲရှိတယ်နော်ဒါကြောင့်ဖခင်ကိုအမျက်ဖိတ်ခေါ်ပြီးတော့ဖခင်နဲ့တူသွားမယ်ဆိုရင်တော့တကယ်ပဲဖခင်ပေးတဲ့ကောင်းချီးမင်္ဂလာနေ့ရက်တစ်တိုင်းကျွန်တော်အားလုံးပျော်ရွှင်နေမှာဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေပေါင်းတို့စာလံကျမ်းခန်းကြီး150အငယ်6မှာဆိုရှင်အသက်ရှိတော်သူအပေါင်းတို့ဒီထာဝရဘုရားကိုချီးမွမ်းကြစေတဲ့နော်ဒီနေ့ကျွန်တော်ဟိုနေဟောင်းတို့2020အဲ့နိမနိဟောင်းတော့ပါပဲကျွန်တော်ကိုဗစ်ကြောင့်လူတွေသေးကြတယ်အခြားသောယောဂဗေဒတွေကြောင့်လူတွေသေးကြတယ်အခြားသောဒီအသက်ရွယ်ကြီးရင်လာတဲ့အတွက်ကြောင့်ဒါအိုလို့နော်ဒီမိမိရဲ့အသက်တာမှာဆိုရှင်မဲ့ချွေချွေလို့သေသွားကြတဲ့လူရှိတယ်ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ပုံစံအမျိုးမျိုးနဲ့လူတွေကဆိုရှင်လောကကြီးကိုခွဲခွာသွားကြတယ်နှုတ်ဆက်သွားကြတယ်သေသွားကြပြီတို့ပြမလဲအဲ့ဒီထဲမှာသင်ကားလို့ရှင်ယနေ့မပါဝင်ဘဲနဲ့ဒီနေ့သင်ရပါလို့ရှင်အသက်ရှိထင်ရှားရှိနေတယ်เนาะအဲ့ဒီအသက်ရှိထင်ရှားရှိနေရခြင်းရဲ့အကျိုးကျေးဇူးကဘယ်ရလာလဲဖယားစီကနေမှာလာတာဖြစ်တယ်ဖယားသခင်သင်ကိုယနေ့ထိအသက်ရှင်ခွင့်ပေးထားတယ်ယနေ့ထိသင်ကိုကောင်းမှုစွာခန္ဓာကိုယ်ကျမ်းမာခြင်းအခွင့်ပေးထားတယ်သွာလာခြင်းခွင့်ရတယ်ကျွန်တော်တို့ရဲ့အသက်တာမှာလို့ရှင်ပြောဆိုဆက်ဆံခြင်းခွင့်ရတယ်အားလုံးကျွန်တော်တို့ရဲ့အသက်တာမှာလို့ရှင်ဘလောက်ဝမ်းမြောက်စရာကောင်းတယ်လေအဲ့ဒီစုကျေးစုကယနေ့တမှုထိုးချပြီးတော့ဖျားပေးထားတာဖြစ်တယ်။အဲ့ဒီဖျားပေးတဲ့စုကျေးစုကိုယနေ့ချစ်တော်မိတ်ဆွေကျွန်တော်တို့တယောက်စီနေနဲ့ဘာလို့ရမလဲ။အဲ့ဒီဖျားသခင်ရဲ့ကျေးစုတော်ကိုကျွန်တော်ချီးမွမ်းကြရမယ်။ကျွန်တော်တို့ကပဲလေအသက်ရှိထင်ရှားရှိတဲ့အတွက်ကြောင့်ဖျားကုန်တော်ကိုချီးမွမ်းရမှာဖြစ်တယ်။သေသွားတဲ့သူကဖျားကုန်တော်ကိုချီးမွမ်းကြမှာတယ်လို့ပြောရင်သေသွားတဲ့လူကချီးမွမ်းလို့မရတော့ဘူး။ဒါကြောင့်ဒီနေ့ချစ်တော်မိတ်ဆွေသင်ရဲ့အသက်ရှိတဲ့အသက်ရှူလို့ရတဲ့ချိန်တိုင်းမှာဖျားကိုချီးမွမ်းပါ။သင်ရဲ့နှလုံးရတ်သွားတဲ့ဒီနေ့သင်အသက်ရှူရတဲ့ဒီနေ့ဟာဖခင်ကုံတော်ကိုဘယ်လုံးမှချီးမွမ်းလို့မရတော့ဘူးသင်ရဲ့အကြံစီအားလုံးလည်းပြတ်သွားပြီသင်လှုပ်ချင်တဲ့အရာတွေအားလုံးဘာမှလှုပ်လို့မရတော့ဘူးဒါကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမှာဆိုရှင်ဖခင်သခင်ရဲ့ရှေ့တော်မှောက်မှာကျွန်တော်ရဲ့တွေးသည်မြကြံသည်မြဆောင်ရွက်သည်မြအောင်နိုင်ဖို့ရန်အတွက်ဖခင်ကနေ့ရက်စဉ်တိုင်းကောင်းချီးတင်တဲ့ကျွန်တော်ကိုအမြဲတမ်းစီမံပေးတဲ့အဲ့ဒီဖခင်ရဲ့ကုံတော်နာမတော်ကိုဒီနေ့ဘာလို့ရမလဲချီးမွမ်းရမယ်ဒါကြောင့်တမန်ချမ်းသာပါပဲအသက်ရှိသောသူအပေါင်းတို့တဲ့ကျွန်တော်လည်းပါတယ်မိတ်ဆွေလည်းပါတယ်မိတ်ဆွေရဲ့မိသားစုလည်းပါတယ်သားသမီးတွေလည်းပါတယ်ငယ်သည်ဖြစ်စေကြီးသည်ဖြစ်စေအားလုံးကပါပြီပလေအသက်ရှိထင်ရှားရှိနေတယ်ဆိုရင်တော့ဒီနေ့ဒီချိန်ခါမှာကျွန်တော်ဘာလုပ်ရမလဲဖခင်ရဲ့ကိုယ်တော်ကိုထာဝရဘုရားကိုဘာလုပ်ရမလဲချီးမွမ်းကြပါထာဝရဘုရားကိုမျက်မှောက်ပြုပါထာဝရဘုရားကိုကိုးကွယ်ပါထာဝရဘုရားကိုယုံကြည်ပါဆုတောင်းပါစိတ်ကပ်ပါချစ်တော်မိတ်ဆွေပေါင်းတို့ဒါဟာကျွန်တော်တို့အတွက်လုံးဝလုံးဝအရေးကြီးတဲ့အချက်ဖြစ်တယ်အသက်ရှိခြင်းစဉ်ချိန်ခါမှာကျွန်တော်ဖခင်ကိုမျက်မှောက်ပြုနိုင်တာဖြစ်တယ်။အဲ့အတွက်ကြောင့်ကျွန်တော်ရဲ့အသက်တာကဖခင်ကိုဥထိတ်ထားဖို့ဘယ်တော့မှမမေ့ဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကြောင့်စာလံကျမ်းခန်းကြီး38အငယ်28မှာဆိုချင်လည်းပဲကိုတော်သည်ကျွန်ုပ်၏ဖခင်ဖြစ်တော်မူ၍ကိုတော်ကိုချီးမွမ်းပါမည်။ဒီနေ့ကျွန်တော်ပြောရမလဲဆိုတော့ကိုတော်ဖခင်ကကျွန်ုပ်ရဲ့ဖခင်ကျွန်ုပ်ကိုဖန်ဆင်းတဲ့ဖခင်ကျွန်ုပ်ကိုကယ်တင်ခဲ့တဲ့ဖခင်ကျွန်ုပ်ကိုယနေ့ထိတိုင်အောင်အသက်ရှင်ခွင့်ပေးတဲ့ဖခင်ကျွန်တော်ကဒီနေ့ဒီလောကရဲ့အလဲမှာလုံးဝမနဲ့ယက်တိနိုင်အောင်ယခုလိုနှစ်သက်တိုင်အောင်လဲကိုရောဖျားပို့ဆောင်ခဲ့တဲ့ဖျားအဲ့ဒီဖျားကကျွန်ုပ်ဖျားဖြစ်တယ်ဆိုတာကိုဒီနေ့ဘာလို့ရမလဲချစ်တော်မိတ်ဆွေသင်ကိုယ်တိုင်ကတကယ်ပဲစိတ်လိုက်မှန်ပါဘာလို့ရမလဲဖျားကိုချီးမွမ်းကြဖို့ရန်အတွက် အရန်ရေးကြည့်ပါတယ်။ဒါဒီနေ့ဆာလံဆရာကဘာပြောလဲ။ကိုတော်သည်အကျွန်ုပ်၏ဖျားဖြစ်တော်မူ၍ကိုတော်ကိုချီးမွမ်းပါမည်။ဒီစကားသင်ပြောနိုင်ပြီလား။နော်။ကိုတော်ဖျားကကျွန်ုပ်ရဲ့ဖျားဖြစ်တယ်။ဒါကြောင့်ကိုတော်ဖျားရဲ့ဂုဏ်တော်ကိုကျွန်တော်ကတို့ရှင်လုံးဝချီးမွမ်းဖို့ရန်အတွက်လုံးဝမနှောင့်နှေးဘူးတကယ်ချီးမွမ်းပါမယ်ဆိုတာကိုဘယ်နှစ်ယောက်ကတန်တိတ်တန်ချပြီးတော့ဒီနေ့ကျွန်တို့ရဲ့ဖျားပေးတဲ့နှစ်သစ်မှာကျွန်တို့ရဲ့အသက်တာကိုတိဆောက်ကြမလဲချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဆာလံဆရာကဘာပြောလဲဆိုတော့ဆာလံကျမ်းခန်း84အပိုင်ငယ်9မှာလည်းပဲကိုတော်ကိုအားပြုသောသူသည်မင်္ဂလာရှိတယ်ဒါကြောင့်ကိုတော်ဖျားသခင်ကိုချီးမွမ်းတဲ့သူကိုတော်ဖျားကိုကိုးကွယ်တဲ့သူကမင်္ဂလာရှိတယ်တဲ့ဒီလောကရဲ့အလဲမှာတင်ကမင်္ဂလာအရှိဆုံးသူတယောက်မဖြစ်ချင်ဘူးလားဒီလောကရဲ့လဲမှာသင်းမိသားစုကမင်္ဂလာရှိဆုံးမိသားစုမဖြစ်ချင်ဘူးလားဒီလောကရဲ့လဲမှာဆိုရှင်သင်းရဲ့အသင်းတော်သင်းရဲ့ကိုးကွယ်တဲ့ဘာသာတရားဟာမင်္ဂလာရှိတဲ့ဘာသာတရားအသင်းတော်ကြီးမဖြစ်ချင်ဘူးလားဒီနေ့ချက်တော်မိတ်ဆွေကျွန်တော်တို့ဆန္ဒကအရေးကြီးတယ်နော်ဆန္ဒရှိရင်ကျွန်တော်ရဲ့အသက်တာကဆိုရှင်နောက်ကနေမှလိုက်လာမှဖြစ်တယ်။သင်ဆန္ဒမရှိတဲ့၍ကာလပတ်လုံးကတော့သင်ရဲ့ဆန္ဒကိုလုံးဝဖြစ်စည်းနိုင်မှာမဟုတ်ဘူး။ဒါဒီနေ့ကျွန်တို့ရဲ့အသက်တာကဆန္ဒလေးတစ်ခုတာရှိလိုက်ပါ။ဘလို့ဆန္ဒရှိရမလဲ။ကိုတော်ဖျားကိုကျွန်တို့ကတော့ရှင်လုံးဝကိုးကွယ်မယ်။ကိုတော်ကိုအားပြုမဲ့သူဖြစ်တယ်။ကိုတော်ကိုကိုးကွယ်မဲ့စိတ်ကပ်မဲ့သူကျွန်တော်ဖြစ်ပါတယ်။ကျွန်တော်မိသားစုဖြစ်ပါတယ်။ကျွန်တော်ရဲ့အသင်းတော်ဖြစ်ပါတယ်ဆိုတာကိုဒီနေ့ကျွန်တို့ရလောကရဲ့လက်မှာဝင်းဝင်းထွားထွားနဲ့ကိုတော်ရဲ့ရှေ့တော်မှာပါဝေခံပြီးတော့တကယ်ပဲကိုတော်ဖျားကိုကျွန်တော်ကတို့ရှင်အားကိုးဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကြောင့်ကိုတော်ဖျားနဲ့သူရှောက်လဲနဲ့သူကမင်္ဂလာရှိတဲ့သူတွေဖြစ်တယ်။ဘယ်တော့မှကျွန်တော်ပေါ်ပေါ်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်ကျွန်တော်ရဲ့အတိုင်းဝိုင်းထဲမှာအမင်္ဂလာဘယ်တော့မှစီးကပ်လာမှာမဟုတ်ဘူး။မကောင်းတဲ့လက်လာပါတွေဘယ်တော့မှကျွန်တော်တို့ဒီမှာစီးဝင်လာမှာမဟုတ်ဘူး။မကောင်းတဲ့ဒိဋ္ဌာယုံတွေကျွန်တော်ပေါ်မှာဆိုရှင်ဘယ်လို့မှလာပြီးတော့နောက်ဆက်နောက်ရှက်စောကားမော်ကားပြုတ်နိုင်မှာမဟုတ်ဘူး။ဘာကြောင့်လဲကိုယ်တော်ဖျားကိုကိုးကွယ်တဲ့စိတ်ကတဲ့သူတွေကမင်္ဂလာရှိတဲ့သူတွေဖြစ်တယ်။ဒါကြောင့်မင်္ဂလာရှိတဲ့သူတွေကဆိုရှင်မိသားစုအားဖြင့်လည်းပဲကျွန်တော်ကဆိုရှင်ဖျားရဲ့ဘုန်းတော်ကိုထင်ရှားပြီးတော့မင်္ဂလာရှိလာမယ်။ကျွန်တော်တင်းတော်လည်းမင်္ဂလာရှိလာမယ်။ကျွန်တော်တို့တကူရတကာရကလည်းပဲမင်္ဂလာရှိတဲ့ဆိုရင်ဒီနေ့လောကရဲ့လယ်မှာကျွန်တော်ရဲ့အသက်တာကဘလောက်ထိဖျားသခင်ရဲ့ကောင်းမြတ်ခြင်းကိုလူပုံလယ်မှာဖော်ထုတ်ပြသနိုင်မလဲ။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့အားပေးခြင်းနဲ့နေ့သစ်မင်္ဂလာမြတ်မှာချီးမွမ်းခြင်းအမှုအမြဲပြုပါ။เนาะဖရာသခင်ကိုကျွန်တော်နေ့ရက်စင်တိုင်းချီးမွမ်းကြမယ်။မိသားစုဘယ်တော့မှချီးမွမ်းခြင်းအမှုပြုဖို့ရန်တည်းမမေ့ပါနဲ့။သင်ရဲ့သေးတော့ဖရာသခင်ကိုချီးမွမ်းကိုးကွယ်ခြင်းမှုမှာကျွန်တော်ရဲ့အသင်းတော်ရဲ့ဝိပုကိုးကွယ်ပွဲကိုးကွယ်ပွဲတိုင်းမှာငါမပိုင်မဖြစ်ဘူး။ငါသွားမှဖြစ်မယ်။ငါတို့အားလုံးပေါင်းစည်းပြီးတော့ဖရာရဲ့ကုန်းတော်ကိုချီးမွမ်းကြမယ်။ဒီနေ့ကျွန်တော်ရတဘရဲ့အလဲစုတောင်းစီဝေညမှာပဲဖြစ်ဖြစ်ဘုရားသခင်ရဲ့ဥပ္ပတော်နေ့အကျိုးတောက်တာနေ့ညမှာပဲဖြစ်ဖြစ်ဥပုံနေ့အချိန်ခါပဲဖြစ်ဖြစ်ဘာလို့မလဲတတိုင်းတဝိုင်းနဲ့ကျွန်တော်အားလုံးကဟိုတုန်းကမလုတ်ခဲမိတဲ့အရာတွေကိုဒီနေ့ကျွန်တော်အားလုံးကတစုတစဲပေါင်းစီပြီးတော့တစုတစီးတဲ့နဲ့ကျွန်တော်အားလုံးကစုပေါင်းညီညာအောင်ချောင်းပြဆိုလိုပဲဘုရားကိုကျွန်တော်စုပေါင်းပြီးတော့ကိုးကွယ်ချီးမွမ်းကြမယ်ဆိုရင်ဒီနေ့ကျွန်တော်ရဲ့အသက်တာကဘလောက်ဝမ်းမြောက်ပျော်ရွှင်စရာကောင်းမလဲချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ဒီနှစ်သက်မှာကျွန်တော်တမှုထူးခြားပြီးတော့ဘုရားသခင်ကိုချီးမွမ်းခြင်းအမှုပြုပြီးတော့ကျွန်တော်ရဲ့အသက်တာကိုရှင်သန်ကြည့်လိုက်ပါသင်မိသားစုလုံးဝမင်္ဂလာရှိမယ်သင်တယောက်တည်းလောကရဲ့အလယ်မှာသင်မင်္ဂလာရှိမယ်သင်ရဲ့တိုင်းဝိုင်းဘာပြောစရာမှမရှိအောင်မင်္ဂလာပေါင်းနေပြေဝဆုံနေနေမယ်ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာစာလံဆရာကျွန်တော်ကိုပြောသလိုပဲအသက်ရှိသောသူပေါင်းသာဝရဖျားကိုချီးမွမ်းပါကျွန်တော်အသက်ရှိတယ်ယခုအသက်ရှိထင်ရှားကျွန်တော်ရှိနေတဲ့ချိန်ခါမှာဖရာကုံတော်ကိုချီးမွမ်းပါ။ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာကိုတော်ဖရာသည်အကျွန်ုပ်ဖရာဖြစ်တော်မူ၍ကိုတော်ကိုချီးမွမ်းပါမည်။ဒီနေ့ကျွန်တော်ရွတ်ဆိုကြရအောင်။ဒါကြောင့်ဒီနေ့ကျွန်တော်အတ္တီလိုကိုတော်ဖရာကိုအားပြုသောသူတွေကိုတော်ဖရာကိုချီးမွမ်းတဲ့သူတွေအားလုံးကမင်္ဂလာရှိတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်အားလုံးကဆိုရှင်နှစ်သစ်မင်္ဂလာမှာမင်္ဂလာရှိတဲ့သူတွေအနေနဲ့ရှစ်ဆက်ပြီးတော့ရှောင်းလန်းနိုင်ဖို့ရန်အတွက်ကိုတော်ဖရာသည်ကျွန်ုပ်ဖရာဆိုပြီးတော့ကိုယ်တော်ဖျားကိုအမြဲချီးမွမ်းခြင်းမှုပြုပြီးတော့အသက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများအသီးသီးချစ်တော်ညီကောင်မတော်များအသီးသီးဖြစ်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချီးမွမ်းခြင်းအမှုအမြဲပြုခြင်းအပြင်ဖျားထံကလာတဲ့ဆုကျေးဇူးကောင်းခြင်းမင်္ဂလာမြောက်များစွာခံစားရပြီးတော့အမြဲပျော်ရွှင်ဝမ်းမြောက်နိုင်ပါစေကြောင်းဆုတောင်းဆန္ဒပြုနဲ့ညီကောင်ချုပ်လိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖျားကောင်းကြီးချပေးပါစေ ခတကနာဆုတောင်းကြပါစို့အထကောင်းငယ်ဘုံ၌တရှိမှုသောထာဝရရှင်ဖပါဗျာဒါမျိုးဒီကိုရှင်ပြားပေးတဲ့နေ့ရက်နှစ်သစ်မင်္ဂလာမြတ်ဒီနေ့တိုင်းခံစားနေရတဲ့ခါမှာဒီနေ့ကိုရှင်ပြားဒီကျွန်ုပ်ဖျားဖြစ်ချောင်းကိုဒါမျိုးဒီဝေခံပြီးတကားလားအမြဲတမ်းကိုရှင်ပြားရဲ့ပို့ဆောင်ကောင်းချီးပေးမှုတွေကိုချီးမွမ်းခြင်းမှုအမြဲပြုခြင်းအဖြစ်စိတ်ရချမ်းသာကိုယ်ရချမ်းသာခြင်းဖျားဖျားနဲ့ကောင်းတဲ့လလာပါများပြေဝဆုံနေပြီးတော့ကိုရှင်ပြားရဲ့ရှစ်တော်မောင်းမှာမင်္ဂလာရှိတဲ့သားမီးများဖြစ်စေတော်မူပါအရောက်စီတိုင်းလည်းပဲမင်္ဂလာရှိတဲ့လောကရဲ့လည်းမှာမင်္ဂလာရှိခြင်းကိုရှင်ပြားရဲ့ကောင်းကင်တမန်များရှစ်မောင်းမှာမင်္ဂလာရှိခြင်းရှိတဲ့သားမီးများဖြစ်ဖို့ရန်တွေယနေ့သားမီးပေါင်းတို့ဒီကိုရှင်ပြားကိုမျက်မှောက်ပြုပြီးတော့ကိုရောကိုအားပြုပြီးတော့အသက်ရှင်ခြင်းအပြင်ကိုရှင်ပြားရဲ့ဂေါ်တော်နာမတော်ကိုအမြဲချီးမွမ်းနိုင်ကြကုန်သောမိသားစုများအသင်းသူတင်သားများအသင်းတော်များတိုင်းမြောက်ကပင်တကွေတကာရတယောက်စီတိုင်းဖြစ်ဖို့ရန်တွေအယောက်စီတိုင်းပေါ်မှာဆက်လိုက်ပြီးတော့ကိုရှင်ပြားဝိညာဉ်တော်အပြင်ပံ့ပိုးပေးပြီးတော့ကောင်းချီးပေးတော်မူဒီကြောင်းမြတ်တော်တော်ယေရှုရဲ့နာမတော်ကိုမြည်ပြီးဆုတောင်းပါတယ်ဖခင
်အစိတ်ခံသူရဲ့နှလုံးသားကိုရောပိုင်ဆိုင်ချချေတော်ရာကိုလိုက်ရှာဖို့တုန်တင်ငါသူလမ်းပြခဲ့ပြီဟေးဟေးလူတွေကိုစေစားဖို့မဟုတ်လူတွေကိုစိတ်ခံဖို့တခုတည်းပါ
ဘာဝတရားတွေကချစ်စရာတွေ့ဆန်လေးတွေအကြောင်းပါမမလလကကလေးတို့ကိုပြီးချားငယ်အကြောင်းပြောပြပေးမယ်နော်ကလေးတို့အားလုံးနားထောင်မှတ်သားကြပါကွယ
်ဟုတ်ကဲ့ပါမမလတော်တော်သမီးတို့နားထောင်မှတ်သားကြပါမယ
်ကလေးတို့ရေပြီးချားငယ်ဟာကြားဖက်နေငယ်မျိုးဖြစ်ပြီးအဲ့ဒီငယ်တွေလိုပဲခြေတန်းရှည်ပြီးခြေချောင်းတွေကလည်းရှည်တယ်ကွပြီးချားငယ်တွေရဲ့အတောင်ကွေးတဲ့ထိတ်နေရနားမှာတမ်းမချွန်ထက်တဲ့ဆူးတွေရှိတယ်အဲ့ဒီဆူးတွေကိုသူတို့ဟာတကောင်နဲ့တကောင်တိုက်ခဲ့တဲ့အခါမှာအသုံးပြကြတယ်ကွ
ဒါဆိုရင်မမလက်သူတို့ရံဖြစ်တဲ့အခါအဲ့ဒီဆူးကြီးတွေနဲ့ထိုးကြတာပေါ့နော်ဟုတ်လား
အေးပေါ့ကွအဲ့ဒီလိုပဲဆိုရတော့မှာပေါ့
မမလက်မမလက်အဲ့ဒီငှက်ကလေးရဲ့အော်တန်ကဘလို့လဲရင
်အော်ဒါလားပီချားငှက်တွေရဲ့အော်တန်ကတူဝင်တူဝင်တူဝင်လို့အော်တယ်သူတို့ရဲ့အဲ့ဒီလိုအော်တန်ဟာနာတန်ပါနေတာမို့ကြောင်အော်တန်လိုလိုမွေတန်လိုလိုနဲ့နားထောင်လို့ကောင်းနေကွယ်အဲ့ဒီအပြင်ဟူးဟူးဟူးဆိုပြီးတာယာစွာနဲ့လေအော်မီတက်သေးတယ
်ဒါနဲ့မမလားပီချားငစ်တွေကိုသမီးတို့ရဲ့နိုင်ငံမှာတွေ့ရလားဟင
်တွေ့ရတာပေါ့မမလားတို့နိုင်ငံအပြင်ပီချားငစ်ကိုအိန္ဒိယနိုင်ငံတရုတ်နိုင်ငံတောင်ပိုင်းဖိလစ်ပိုင်နိုင်ငံတွေမှာလည်းတွေ့ရသေးတယ်ကွယ
်မမလားအဲ့ဒီငစ်တွေကဘာတွေကိုစားတာလဲ
ပီချားငယ်ကလေးတွေကအသီးအနှံပိုးမွားနဲ့ခရုကနန်းလေးတွေကိုစိတ်နှင်းသက်စွာစားသုံးကြတယ်ကွ။အဲ့ဒီငယ်ကလေးတွေဟာခြုံမမရှိတဲ့ရေပြင်ကိုပို့ပြီးနှင်းသက်ကြတယ်။သူတို့ချက်စားတဲ့ကန်တွေမှာရေခန်းချောက်ရင်အနီးအနားမှာရှိတဲ့ရေကန်ရှိတဲ့အရက်ကိုပြောင်းရွှေ့တတ်ကြတယ်။တခါတလေသူတို့ဟာသစ်ကန်သစ်ရက်တွေကြားထဲမှာနေတက်လို့ရုတ်တရက်မတွေ့နိုင်တယ်လို့ခွေးချလို့လည်းမရဘူးကွ။အ
ိုးဒါဆိုရင်မမလိုက်ရဲ့ငယ်လေးတွေကသစ်ကန်သစ်ရက်တွေကြားထဲမှာသူတို့ရဲ့ရန်သူကိုပုံလိုက်တာပေါ့နော်ဟုတ်လားမမလက
်အေးကွယ်တမီးလေးလုံးလုံးကလည်းကြံကြံပန်ပန်ပြောထလိုက်တာတမီးလေးတွေးမိသလိုဖြစ်ရင်လည်းဖြစ်မှာပေါ့ကွယ
်မမလက်ဘီချားငယ်လေးတွေကအတိုက်ဆောက်ကြလာရင
်အတိုက်ဆောက်တာပေါ့ကွယ်သူတို့ရဲ့သေးငယ်တဲ့အတိုက်ကိုတိရွဲ့ပေါင်းမင်တွေနဲ့ပြုတ်လောက်ကြတယ်အတိုက်တွေကိုလည်းကျွန်းကလေးတွေအပေါ်မျက်တော်နဲ့ရေထဲမှာလည်းမျောပြီးနေတာကိုတွေ့ရတယ်ကွယ်ဒါကြောင့်ခုလေးတွေဟာရေထဲမှာတဝက်မြုပ်နေတတ်တယ်။ချင်းညွံ့အောင်တက်တော်သီးပုံတဲ့ချုံးမိုးတဲ့ဥလေးတွေဟာအတိုက်တမြုံမှာလင်းလုံးလောက်ဥတယ်ကွ။ကလေးတို့ရေထူးခြားချက်လေးတစ်ခုကဘာလဲဆိုတော့ဗီချားငယ်မဟာတားပေါက်ချိန်မှာသူ့အတောင်ကဖြူနေတာမို့အဝေးကနေထင်ရှားစွာတွေ့မြင်နိုင်နေ။အခြားချိန်မှာတော့အမွေးအယောင်ကတမျိုးပြောင်းလဲသွားတယ်လေ။ဗီချားငယ်အကြီးတွေရဲ့အယောင်ဟာသူတို့ရဲ့မျက်စိတစ်ဝိုက်နဲ့လေသာရှေ့ဘက်ပိုင်းကဖြူပြီးဘေးမှာအဝါရောင်အစင်းကြောင်းတစ်ခုရှိတယ်။ဒါပေမဲ့ငှက်ပေါက်လေးတွေမှာတော့လေတိုင်းဘေးမှာအဝါရောင်အစင်းကြောင်းမရှိဘူးကွ
။အမလက်ရဲ့သမီးကတော့လေရည်ထဲမှာအတိုက်လုတ်ပြီးဥတွေကိုရေတဝက်မြုပ်တဲ့သူတို့ရဲ့အတိုက်လွေးတွေကိုတိတ်သဘောကြတာပဲမမလက်ရဲ့
မမလက်ဒါကတော့သူတို့ရဲ့စူးချုံတွေနဲ့တက်ခိုက်ရံဖြစ်တာကိုသဘောကြတယ်ဗျအ
ေးကွယ်ဟုတ်ပါပြီခလေးတို့ကမမလက်ပြောပြတာတွေကိုတေချာမှတ်သားထားကြတာပဲကို
မမလက်ရဲ့
ဒါတို့သမီးတို့ကညလေးတွေကိုတနာပြီးချစ်လို့ပါ
ခလေးတို့ကချစ်စရာကောင်းလိုက်တာကွယ်ကောင်းပါပြီဒါဆိုရင်ကလေးတို့အနေနဲ့ငှက်ကလေးတွေကိုဖမ်းတဲ့သူတွေပြစ်ခတ်တဲ့သူတွေကိုတွေ့ရင် ငှက်ကလေးတွေကိုမဖမ်းဖို့နဲ့မပြစ်ဖို့ကိုတိုင်းပြည်ပြေးကြရမယ်နော်
။ဟုတ်ကဲ့ပါမမလက်ရဲ့ငှက်လေးတွေကိုကောက်ပဲဆောက်ရှောက်ပါမယ်လို့ကတိပေးပါနဲ့
။ကလေးတို့ရေတဘာဝကပေးတဲ့ချင်းငယ်လေးတွေကြောင့်ဒီကဘာကြီးကตายာလှပနေတာမဟုတ်လား။ဒီတော့တံမိုးရှိလာတဲ့ငှက်ကလေးတွေကိုကောက်ပဲဆောက်ရှောက်ပေးရကြမယ်နော်။အေးကွယ်လိန်မာပြေဆုံးလာတဲ့ကလေးတို့ဘဝကလေးမှာအောင်မြင်မှုအပေါင်းနဲ့ပြည့်စုံပါစေလို့မမလက်ကစွမ်းမွန်ကောင်းတောင်းပေးလိုက်ပါတယ်ကွယ်သောတာရှင်များရှင်မြမဆွေစုံချမ်းအမတ်ရှင်မဖီချားငယ်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတမှာကောင်းတော့တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိတ်ဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 169တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။